ကိုရီးယားဆိုရဟာရုရှားကိုလက်နက်တွေတင်ပို့နေတယ်လို့ပြီးခဲ့တဲ့နေတိုးထိပ်သီးဆွေးနွေးပွဲအတွင်းညင်ညာချက်ထုတ်ပြီးတော့ပြစ်တင်လိုက်တဲ့ပုံမှာမြောက်ကိုရီးယားနိုင်ငံကရှုတ်ချလိုက်ပြီးတော့ဒီညင်ညာချက်ဟာတရားမဝင်ဘူးလို့လည်းမြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီနေ့ပြောလိုက်ပါတယ်။နေတိုးအဖွဲ့ကဒီတစ်ပတ်ထုတ်ပြန်လိုက်တဲ့ညင်ညာချက်မှာတော့မြောက်ကိုရီးယားဟာရုရှားဆိုရကိုစီရေးရတိုက်ရိုက်အကူအညီတွေပေးပြီးတော့ယူကရိန်းပေါ်ရုရှားရဲ့ကြီးကြော့စစ်ကိုပံ့ပိုးနေတယ်လို့နေတိုးအဖွဲ့ခေါင်းဆောင်တွေကပြစ်တင်ရှုတ်ချပါတယ်။တပည့်တရုတ်နိုင်ငံကရုရှားကိုစစ်မှုကုန်ကျန်းတဲ့အကူအညီပေးနေတဲ့ပုံမှာလဲအထူးပဲစိုးရိမ်ပြီးတယ်လို့နေတိုးခေါင်းဆောင်တွေကပြောပါတယ်။မြောက်ကိုရီးယားကတော့သူတို့အနေနဲ့ရုရှားဆိုရကိုလက်နက်တွေတင်ပို့နေတယ်ဆိုတဲ့ဆွဆွဲချက်ကိုအကြိမ်ကြိမ်ညှင်းဆို့ထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ရုရှားသမ္မတပူတင်တို့ဟာတကယ်လို့သူတို့နိုင်ငံတွေကတနိုင်ငံတိုက်ခိုက်ခံရရဲ့တနိုင်ငံနဲ့တနိုင်ငံစီရေးရအကူအညီဖို့အပါဂရိပါဝင်သဘောတူညီချက်တရက်ကိုပြီးခဲ့တဲ့ဂျွန်လကလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ။